ကစနီကစီဝါထုတ်လို့ဒီကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကိုဗစ်-19ကာကွယ်ဆေးထိရောက်မှုရှိတယ်လို့တင်းနေလာနေကကြေညာလိုက်တာကြောင့်လောလောဆယ်မှာအလားအလာအကောင်ဆုံးကာကွယ်ဆေးသုံးမျိုးရှိပြီဖြစ်ပါတယ်။ ပြီးခဲ့တဲ့အပတ်ကလည်းမော်ဒနာကုမ္ပဏီကစမ်းသပ်နေတဲ့ကာကွယ်ဆေးနဲ့အတူဖိုင်ဇာနဲ့ဘိုင်အိုအန်တက်တို့ကူးတဲ့စမ်းသပ်နေတဲ့ကာကွယ်ဆေးတွေကထိရောက်မှုရှိတဲ့အတွက်အမေရိကန်အစားအသောက်နဲ့စီးပွားစီမံကုလသမဂ္ဂရေးဌာန အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။အထူးသဖြင့်ဒီကာကွယ်ဆေးတွေကဘယ်အတက်အရွယ်ကြီးမှအထူးရောက်ဆုံးလဲဆိုတာမသိရသေးသလိုဒီဆေးတွေကိုကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်တွေနဲ့စမ်းသပ်ထားတာလည်းမရှိသေးပါဘူး။အက်စ်ထရာဇနီကာရဲ့ဆေးကဈေးအပေါ်ဆုံးဖြစ်နိုင်ပြီးထိုးဆေးတစ်လုံးကို9ဒေါ်လာဝန်းကျင်ကျပေးလို့ခန့်မှန်းထားပါတယ်။နိုင်ငံအစိုးရတွေကအဓိကဝယ်ယူသူတွေဖြစ်တာကြ ဝင်ငွေအလေအလတ်နဲ့ဝင်ငွေနည်းနိုင်ငံတွေအတွက်ထုတ်လုပ်မဲ့ထူးဆီးတစ်ဘီလီယံပေါင်ဝင်မှာဖြစ်ပါတယ်။ကျန်တဲ့ဈေးနှမျိုးကဒေါ်လာ20ကနေ40အတွင်းကျမယ်လို့ခန့်မှန်းထားပါတယ်။ Pfizer ကုမ္ပဏီကဒီနှစ်ကုန်မှာထူးဆီးတန်90ကိုကနဦးထုတ်လုပ်ပြီးနောက်နှစ်မှာထူးဆီး 1.3 ဘီလီယံထုတ်လုပ်မှာဖြစ်ပါတယ်။ Moderna ကတော့ဒီနှစ်မှာ American ပြည်ထောင်စုရဲ့ထူးဆီးတန်20ဖြန့်ဖြူးဖို့နဲ့2021ခုနှစ်မှာတန်900ကနေ1ဘီလီယံထိဖြန့်ဖြူးသွားဖို့ရည်ရွယ်ထားပါတယ်ရှင်။